ဒဂန်ကာလမန္တလေးမြို့မှာအတာကြီးတပင်ပွဲတော်နဲ့မြို့လုံးအနှံ့မန္တပ်ပေါင်း80ကျော်စီစီကာကာကျင်းပဖို့ရှိနေတယ်မှာလုံခြုံရေးနဲ့ပတ်သက်ပြီးတော့ပြည်သူတွေစိုးရိမ်မကင်ဖြစ်နေတဲ့အကြောင်းဒေတာကောင်တွေကပြောပါတယ်။မန္တလေးမြို့မှာဒူးကျဲမှုတွေနှိမ်သိမ်းမိဖို့အတွက် 6 hour မန္တလေးဆိုပြီးတော့ရက်ဖက်လူမှုအဖွဲ့အစည်းတွေစုပေါင်းပြီးတော့အရှင်ဟုန်မြင့်ပြီးတော့လှူရှားနေကြပါတယ်။ဒီတော့တွင်အင်္ဂါနေ့ကနေပြည်တော်မှာကျင်းပတဲ့နိုင်ငံတော်အတံမြေခံပုဂ္ဂိုလ်နဲ့ကြည့်လက်တော့ရွာမှာနေတဲ့လူငယ်တွေရဲ့စကားဝိုင်းမှာလည်းမန္တလေးမြို့မှာဂျာဆွေးမှုတွေအလွန်များပြားလာတဲ့အကြောင်းဆွေးနွေးတင်ပြခဲ့ကြပါတယ်။မိုင်းအင်ဂျင်နီယာအပြည့်အစုံကိုဆက်ပြီးတော့ပြောပြပေးမှာပါ
။တကြိမ်ကာလအတွင်းအများပြည်သူဘေးကင်းလုံခြုံဆင်နွှဲနိုင်ဖို့မန္တလေးတိုင်းအစိုးရကစက်မှတ်ဆောင်ရွက်နေပေမယ့်လူရဲတပ်ဖြတ်မှုတွေနဲ့အခြားရာဇဝတ်မှုကျူးလွန်မှုတွေမန္တလေးမြို့မှာပိုပြီးများလာတဲ့အတွက်ရဲအာဏာပိုင်တွေဘက်ကတိတိယောက်ယောက်နှိမ်နှင်းဖို့လူထုအခြေပြုအဖွဲ့အစည်းတွေကတောင်းဆိုလှုပ်ရှားနေကြပါတယ်။အင်္ဂါနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သကဝိုင်းမှာမန္တလေးတိုင်းဒေသကြီးအမရပူရမြို့နယ်ဆွေတော်ကားကြီးကွင်းကကိုခိုင်မင်းထက်ကနေမန္တလေးမြို့မှာအခုနောက်ပိုင်းရာဇဝတ်မှုတွေအလွန်များပြားလာကြောင်းတင်ပြသွားပါရစေ
။ဒေါ်စံမင်းလေးကတတိတိုင်းကတော်တော်ကြီးကိုစုနေတဲ့လူရဲမှုတွေတကယ်ဖြစ်နေပါလေ။ကျွန်တော်တကယ်ကြီးဝင်တာမှာကိုင်းဝင်းဆိုတာကဆွေတော်ကိုင်းဝင်းနဲ့ဆက်မှုနဲ့ဆိုဆိုရှင်3မိနစ်4မိနစ်တော့မောင်းရတယ်ပေါ့ဆိုင်ကလေးဆို။အဲ့ဇာလေးထဲမှာနဲ့ဆိုးသွားနေတဲ့လူတွေကနေများတယ
်မန္တလေးမြို့အနှံ့နောင်ကစားရုံတွေအပျော်ပါလုပ်ငန်းတွေအပြင်ငွေရေးစေဝါရောင်းဝယ်မှုတွေကိုရဲအာဏာပိုင်တွေကတိတိယောက်ယောက်နှိမ်နှင်းနိုင်မှုရှိပဲတရားဥပဒေစိုးမိုးရေးညှော်နှဲနေတယ်လို့ကိုခိုင်မင်းထက်ကပြောပါတယ်မန္တလေးမြို့လုံခြုံရေးအတွက်ရဲအင်အားအလုံးအလောက်မရှိကြောင်းသူကဆက်လက်တင်ပြရမှာနိုင်ငံတော်အနေနဲ့ရဲအင်အားဖြည့်ဆည်းဖို့လိုအပ်နေသေးကြောင်းဒေါက်ဆန်းစုကြည်ကလည်းတုံ့ပြန်ပြောကြားခဲ့ပါတယ်
မင်းလေးတွေမဟုတ်ဘူးကြာကျုံလို့ပြောရမယ်ဆိုရင်တနိုင်ငံလုံးမှနေတယ
်ဟုတ်ကဲ့
မြို့နိုင်ငံမှာဆိုလို့ရှိရင်နိုင်ငံရဲ့လိုအပ်ချက်ရဲ့90ရာခိုင်နှုန်းမပြည့်ဘူ
းဟုတ်ကဲ့
ဒါဖြစ်လို့လည်းဆိုတော့သူကပြောရင်မတတ်နိုင်သေးဘူးအဲတတ်နိုင်အောင်လို့ကြိုးစားမှာပါ
ရာသွေးမှုကျူးလွန်သူတွေကိုဖမ်းဆီးအရေးယူနှိမ်နှင်းနိုင်ဖို့ရဲတပ်ဖွဲ့မှဘတ်ဂျက်အလုံးလောက်မရှိတာကျူးလွန်သူတွေဟာရာသွေးမှုနောက်ကျောင်းမရှိဘဲငွေရစေးသုံးဆွဲတဲ့လူငယ်အများစုဖြစ်နေတာစတဲ့အကြောင်းရင်းတွေကိုတော့မန္တလေးမြို့မှာဒူးကျိုက်မှုတွေကိုနှိမ်နှင်းပေးရေးလူထုအခြေပြုအဖွဲ့အစည်းတွေစုပေါင်းလှုပ်ရှားနေတဲ့ Save Our Mandalay ကကိုဝန်းကောင်ကြီးအခုလိုပြောပြပါဗျာ။ဒီကန
ေ့ဒူးကျိုက်တမားလေးမှာနေငယ်လေးကစားတဲ့ဟိုကဝင်စီပါဆုံးဖြတ်ခြင်းနဲ့ဆက်ပြတဲ့အခါကျတော့ဒီမှာသူ့ရဲ့ကြုံတွေ့ဆိုသူ့ရဲ့သူပြောကြတော့ဒီတတိယပေါ်ရှေ့ရလူကလောက်တာကိုလောက်ကလူကြီးရပေါ့လိုက်သူ့ညီချင်းတွေကိုလိုက်ကြည့်ရင်ကြည့်ပြီးရှေ့ရလူတွေလည်းဟိုအဖမ်းမခံရတဲ့အခါကျတော့လောက်ကလူကြီးရ50ရေဖြစ်လာပဲပေါ့နော်မင်းရဲ့ဖမ်းမိရဲ့ဟိုပေါ့သူ့ရဲ့သူသုံးမှာမင်းရဲ့သူကပါနေပါနေအလုပ်ရလူကြီးရဲ့20ကျော်တယ်ဖြစ်နေတယ်အဲ့တော့ကျတော့ဘယ်လိုနောက်ပိုင်းကျတော့ဘယ်လိုဖြစ်လဲဆိုတော့ဒီစီဝါကိုသုံးဆက်နေတဲ့အခါကျတော့အဲလူရဲ့ရုပ်ရှင်မကတော့ကျွန်တော်တို့ကအတက်ပါတက်တက်ကြီးဖြစ်လာတယ်
။ဟုတ်ကဲ့အဲ့တော့ရာဇဝတ်မှုတွေအဲ့လိုဟိုနေ့တူကဖြစ်လာတဲ့အချိန်ကနှိုင်းရှင်ပြီးတော့အခုဒေါက်တာဆုကြည်တို့ NLD ဆိုရတက်လာတယ်အခုမန္တလေးတိုင်းမှာဆိုလဲဒေါက်တာဇော်ဝင်းမအောင်ဆောင်နေမန္တလေးတိုင်းအစိုးရဖွဲ့ရှိတယ်။အဲ့တော့လူထုရွေးချယ်တဲ့အစိုးရတက်လာတဲ့အချိန်မှာပိုဆိုးလာတာလားအဲ့ဒါဘာကြောင့်ပါလဲရှင်
။အဓိကတော့ဒီရာဇဝတ်မှုကြီးကြီးတဲ့ဟာဒီကအများစုကလူငယ်ဖြစ်နေတယ်လေ။အော်ဒီလူငယ်များဆိုတာလေကျွန်တော်ဒီစားတာကမူစီဝါတော့ပြည်လူငယ်များလေးပဲဗျာ။အဲဒါမင်းတို့မှာမူစီဝါကတော်တော်ကိုလူတွေလက်ကူကူနဲ့ဈေးချူလာနေရရှိနေတဲ့နေသားပါရှိတယ်ပေါ့နော်။ဒီမူစီဝါပြဿနာကဒီရေစိုးကလက်ကလေးကတိကျလာတာတခုပေါ့နော်။ဒီကျွန်တော်တို့အဲ့ဒီဒီစိုးကတက်လာတဲ့ပိုင်းမှာလည်းမင်းတို့မှာလည်းကြည့်အောင်နေနေမှာပေါ့။
မန္တလေးမြို့မှာဒူးစရိုက်တွေနှိမ်နှင်းပေးရေး Save Our Mandalay ဆိုတဲ့တောင်းဆိုလှုပ်ရှားမှုကိုမကြတဲ့ခင်တည်င်းပတ်တွေအတွင်းကစတင်ခဲ့တာဖြစ်ပြီးပြည်သူတွေရဲ့လုံခြုံရေးကိုကာကွယ်ပေးဖို့တိုင်းဝန်ကြီးချုပ်အပါအဝင်ရဲအာဏာပိုင်အဖွဲ့အစည်းတွေကိုတင်ပြသွားမှာဖြစ်တယ်လို့ကိုဝန်းကပြောပါတယ်။လူငယ်တွေနဲ့ဆွေးနွေးပွဲစကားဝိုင်းမှာတော့ဒေါက်ဆန်းစုကြည်ကမန္တလေးအပါအဝင်မြန်မာနိုင်ငံတဝန်းမှာရဲတပ်ဖွဲ့ကိုခင့်မိတဲ့ညီစနစ်တွေအတုံးဆောင်ပစ္စည်းတွေတက်ဆင်ပေးဖို့သူ့အနေနဲ့သဘောတူတယ်လို့ရဲတွေကိုတင်တန်းတွေပေးဖို့လည်းလိုအပ်နေကြောင်းပြောသွားပါတယ်။ကမ္ဘာလူဦးရေစစ်တမ်းအဖွဲ့ရဲ့2018ခုနှစ်စီးရင်စရာအရမန္တလေးမြို့မှာလူဦးရေတန်းကျော်နေထိုင်ပြီးလူဦးရေ၄တန်းကျော်ရှိတဲ့ရန်ကုန်မြို့ကြီးမြန်မာနိုင်ငံမှာဒုတိယလူဦးရေအများဆုံးနေထိုင်တဲ့မြို့ကြီးဖြစ်ပါတယ်ရှင်။